Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဖေဖော်ဝါရီလ29ရက်တောက်ကြနေညနေပဲ VOA တန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညာပြေးတော့မှာပါ။ယူကရိန်းခွက်တရီသမားတွေအနေနဲ့ပြကရစေးသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းမျက်နှာစာကိုလက်နက်ကြီးတွေပြန်နေရချထားဖို့အဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကပြောဆိုလိုက်တာအီရတ်မှာရှိတဲ့ IS Islamic စစ်သည်ကြီးရဲ့အဆောက်အဦကိုလေကြောင်းကနေတိုက်ခိုက်တဲ့ဗီဒီယိုမှတ်တမ်းတစ်ခု American ကာကွယ်ရေးဌာနကထုတ်ပြန်လိုက်တာနောက်ဒီ Afghan နိုင်ငံကစီးနှင်းကြရေခဲတောင်ပြုံမှုအတွင်းလူ200ကျော်လောက်သေဆုံးနိုင်တယ်လို့ Afghan တာဝန်ရှိသူတွေကပြောလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်တော့ခွန်ညိုခင်ဗျာ
ကောင်းပါပြီရှင်။အခုညနေပိုင်းဆက်ပြီးနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြနေတဲ့ကြောင်သားခေါင်းဆောင်တချို့နဲ့လွတ်တော်တာဝန်ရှိသူတချို့ရဲ့တွေ့ဆုံပွဲမှာပါရီဆွေးနွေးကကြာတယ်လဲဆိုတာနားဆင်ရဖို့ရှိသလိုရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကနေရောရှမ်းတိုင်းရင်းသားတွေအတွက်ကောင်းကျိုးရစီမဲ့ဘလို့ဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့ကြပါသလဲ။ရှမ်းပြည်ညီညွတ်ရေးကော်မတီဘက်ကနေပြီးတော့ပြောပြချက်တွေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်ဒေတာတွင်းသတင်းတွေမှာတော့လာအိုနိုင်ငံစီစည်းဝင်တဲ့မဲခေါင်မြစ်ပေါ်မှာရေကာတာတိဆောက်ရေးကိုဝိုင်းဝန်းကန့်ကွက်နေကြတာဘာကြောင့်လဲ?ဘသူတွေကန့်ကွက်နေကြသလဲ?ဆိုတာတွေကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်ကီထိုက်တို့ကကြေညာပေးကြပါဦးမယ်ရှင်။
ရုရှားထောက်ခံပေးထားတဲ့ယူကရိန်းခွက်တရီသမားတွေအနေနဲ့အခုလအစောပိုင်းကသဘောတူညီမှုရထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းမျက်နှာစာမှာလက်နက်ကြီးတွေကိုနေရာပြန်ချထားဖို့သူတပ်ဖွဲ့ဟာအဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကပြောပါရယ်။ဘယ်ချိန်မှာပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်ဖို့အဆင်သင့်မယ်လို့သမ္မတပိုရှန်ကိုကတောက်ကြနေဒီကနေ့မှပြောဆိုလိုက်တာပါ။အပြစ်ကရစဲနိုင်အောင်မှစစ်ရေးချင်းကြောက်မှုတွေဆက်ရှိနေမှာဖြစ်တယ်ဆိုပြီးတော့လဲရုရှားကိုရည်ညွှန်းပြောဆိုသွားပါရယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဗရော့ကယူကရိန်းရှေ့ဘက်ကတပ်ဆုပ်ခွာမှုတွေမှာတိုးတက်မှုရှိနေပြီးလူသားချင်းစာနာမှုအကူအညီပေးကိစ္စတွေဒွန်ဘတ်စ်ဒေသကဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေပါဝင်နေအပြစ်ရအခြေအနေအလုံးစုံပေါ်နားလည်မှုရှိဖို့အရေးကြီးကြောင်းကိုလည်းသူကလေးထားပြောပါရယ်အပြစ်ကရစေးသဘောတူစာချုပ်အကောင့်ထဲပေါ်ဖို့ဥရောပနိုင်ငံတွေရဲ့စောင့်ချက်မှုအောက်မှာတိုက်ပွဲတွေတွင်ထိခိုက်ပျက်စီးခဲ့တဲ့ဒီဘော်စီးမြို့အနီးရှီတန်းကျေးရွာတစ်ခုကနေလက်နက်ကြီးတွေကိုယူကရိန်းတပ်ဖွဲ့တွေကကြာသာပတေးနေ့မှာစတင်ဖယ်ရှားပေးနေပါရယ်အခုရပိုင်းတွေအတွင်းတိုက်ပွဲတွေအရှိန်ရော့ကျလာတာကိုယူကရိန်းဘက်ကအသိမှတ်ပြုပြီးနောက်မှာအခုလိုစတင်ဆုတ်ခွာပေးလိုက်တာပါဒါပေမဲ့လူဟန့်စ်ဒေတာကိုပိုင်အုပ်ချုပ်ရေးကြီးညာထားတဲ့ခေါင်းဆောင်ကတော့သူတို့ဘက်ကလက်နက်ကြီးတွေရဲ့80ရာခိုင်နှုန်းကိုဖယ်ရှားပေးခဲ့ပေမဲ့ယူကရိန်းအစိုးရဘက်ကတော့အနည်းငယ်သာပြန်လည်ဆုတ်ခွာတာရှိသေးတယ်လို့ပြောဆိုပါရယ်ခင်ဗျာ
အီရတ်မှာရှိတဲ့ Islamic စစ်သွေးကြော ISIS တွေရဲ့အဆောက်အုံတွေကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တဲ့ဗီဒီယိုကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မနေ့ကထုတ်ပြန်လိုက်ပါတယ်။အခုတိုက်ခိုက်မှုဟာဆိုရင်အီရတ်နဲ့ Syria နိုင်ငံတွင်းမှာချင်းချောင်နေတဲ့ ISIS Islamic စစ်သွေးကြော်တွေကိုအမြင့်ဖြတ်ချေမှုန်းဖို့အမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေဆင်နွှဲနေတဲ့ Inherent Resolve လို့နာမည်ပေးထားတဲ့စစ်စင်ရေးရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေက ISIS တွေကိုဝဟင်ကနေတိုက်ခိုက်နေတယ်လို့အနောက်အစုကထောက်ပံ့ပေးထားတဲ့ Syria သဘုံတွေခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေနဲ့ Iraq စစ်တပ်တို့ကတော့ ISIS တွေကိုမြေပြင်တိုက်ပွဲတွေဆင်နွှဲနေကြပါတယ်ရှင်
ဒီဇိုင်းအနေကိုကောင်းဖြတ်တတ်တဲ့ဗီဒီယိုတွေတော်များများမှာတွေ့ရတဲ့ IS စစ်သည်ကြအဖွဲ့ကမျက်နှာဖုံးချက်ထားသူဘသူဖြစ်တယ်ဆိုတာကိုအကြမ်းဖျင်းသိထားပြီလို့သတင်းမီဒီယာတွေကပြောနေပေမဲ့လွန်ကျွန်ရေးပိုင်းဆိုင်ရာသတင်းရင်းမြစ်တွေကတော့ဒီသတင်းဟာမှန်ကန်မှုသိမ့်မရှိနိုင်ဘူးလို့ဆိုပါရယ်အရက်ရှိရှိအင်္ဂလိပ်စကားကိုလန်ဒန်သားလေတန်နဲ့ပြောတဲ့ဂျီဟာဒီဂျွန်လို့နာမည်ပေးထားတဲ့အဲ့ဒီမျက်နှာဖုံးချက်လူဟာမိုဟာမက်အန်ဝါဇီဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းအန်ဝါဇီရဲ့တငယ်ချင်းတွေကိုကိုကာပီသတင်းတွေကပြောပါရယ်။ဥရောပထောက်လှမ်းရေးသတင်းရင်းမြစ်တွေကတော့ဂျီဟာဒီဂျွန်ဟာမိုဟာမက်အန်ဝါဇီဖြစ်တယ်လို့အခုလိုပြောနေကြတဲ့အပေါ်မှာသတိထားကြဖို့အကြံပေးပြောဆိုထားပြီးဇလန်းဇုံဟာအခုတည်းပိုးပြီးရှုပ်ထွေးတယ်လို့ပြောဆိုထားပါရယ်။အန်ဝါဇီရဲ့အိမ်ကြီးချင်းအောင်တယောက်ကတော့ ဂျီဟာရီဂျွန်ဟာ MYC ဖြစ်တယ်ဆိုတာသူသိကြတယ်လို့ဆိုပါတယ် MYC ဟာမူရင်းအီရတ်နိုင်ငံကနေပြောင်းရွှေ့နေထိုင်လာသူဖြစ်ပြီးလူတွေကိုတပ်ဖြတ်နေရတွေကိုဂျီဟတ်ဘာသာရေးစစ်ပွဲတစ်ခုအဖြစ်အခိုင်အမာယုံကြည်ထားသူလို့အဲ့ဒီအင်ဂျီချင်းဖြစ်ခဲ့ဘူးသူကပြောပါတယ်အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရကတော့အမေရိကန်နိုင်ငံသားတွေကိုတပ်ဖြတ်တဲ့လူသက်သေရခံကိုဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်ပေမဲ့ဂျီဟာရီဂျွန်ဟုတ်တယ်မဟုတ်ဘူးဆိုတာကိုတော့အတိအပြုပြောကြမတော်ပါဘူးဒီလူသက်သေရခံကိုတရားစီရင်နိုင်ဖို့အတွက်ဗြိတိန်အပါအဝင်နိုင်ငံတကာနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးအပြင်ဘက်မှာဘုံထောင်ခဲ့တယ်လို့ပြောဆိုလာတဲ့လူတဦးကိုတူရကီရဲတို့ဖမ်းဆီးထားတဲ့အကြောင်းတူရကီမီဒီယာတွေမှာဖော်ပြနေကြပါတယ်အခုဖမ်းဆီးခံထားရသူဟာစိတ်ဝေဒနာတဲ့တဦးဖြစ်တယ်လို့ယူဆရပြီးသူ့မှာဘုံရှိခဲ့သလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဒီကနေ့တောက်ကြာနေမှာရဲတွေကပြောတဲ့အကြောင်းသတင်းဌာနတွေကဖော်ပြကြပါတယ်အမေရိကန်ကောင်စစ်ဝင်ရုံးရှိကလမ်းကိုတော့ရဲတွေကရှင်းလင်းပြပါပြီဒီဘက်နှစ်ပိုင်းတွေမှာတူရကီကအမေရိကန်တန်တမန်ရုံးတွေတိုက်ခိုက်ခံရမှုအတော်များများခံခဲ့ရတာဖြစ်ပါတယ်။2013ခုနှစ်ဖေဖော်ဝါရီလကအန်ကာရာမြို့ကအမေရိကန်တန်ရုံးဝင်အပြင်မှာအသေးခံဘုံးခွဲသမားတို့တိုက်ခိုက်တာကြောင့်တူရကီအစောင့်တယောက်သေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုတော့တူရကီလက်ဝဲအယူဝါဒအစွန်းရောက်အဖွဲ့ Revolutionary People Liberation Party Front ကသူတို့လက်ချက်ဆိုပြီးတော့ထုတ်ပြောထားပါတယ်။ဇန်နဝါရီလတုန်းကအစ္စတန်ဘူးမြို့တော်ကကမ္ဘာလှည့်ခီးသွားတဲ့အသွားအလှာများရာရပ်ကွက်တစ်ခုကရဲစခန်းတစ်ခုကိုအသေးခံဘုံးခွဲမှတဦးဖောက်ခွဲတာကြောင့်ရဲရာရှိတဦးသေးတဦးဒဏ်ရာရခဲ့မှုဟာလည်းသူတို့လှုပ်ဆောင်တာဖြစ်တယ်လို့ဒီလက်ဝဲအစွန်းရောက်အဖွဲ့ကပြောဆိုထားတာဖြစ်ပါတယ်ရှင
်ယူအေဘီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ချန်ရင်းညနေခင်းသတင်းများကိုဆက်လက်ကြေညာနေပါတယ်တင်ကျက်တဲ့ဘာသာရေးအယူဆအကြောင်းစန့်ကျင်ရေးသားတဲ့ American blogger တူဘင်္ဂလားဒေ့ရှ်မြို့တော်မှာတေလောက်တဲ့အထိတိုက်ခတ်ခံခဲ့ရပါတယ်။ဒါဟာဒါကာတက်သူမှာကျင်းပတဲ့စာပေပွဲတော်ကနေပြန်လာ Avijit Rai နဲ့သူဇနီး Rafida Ahmed တို့ကိုကြာသပတေးနေ့နောက်ပိုင်းမှာတိုက်ခတ်ခံခဲ့ရတာဖြစ်ပြီးဇနီးဖြစ်သူ Ahmed အပြင်းထန်ဒဏ်ရာရသွားပါတယ်။ဒီလိုတိုက်ခတ်မှုတွေမှာမျက်မြင်သက်သေတွေရှိပေမဲ့သူတို့ဇနီးမောင်နှံတို့ကိုကူညီတာဒါမှမဟုတ်ဒီတိုက်ခိုက်သူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုသတင်းပေးတာမျိုးမရှိဘူးလို့ Bangladesh Daily Star သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးလည်းမရှိပါဘူး။ Mr. Rai ရဲ့ညီဖြစ်သူကသူ့ကိုဟာ Bangladesh နိုင်ငံမှာမွေးပြီးဒီလဇန်ပိုင်းမှာ Bangladesh ကိုပြန်လာတာဖြစ်ပြီးနောက်လမှာ American ကိုပြန်มาဖြစ်တယ်လို့ဆိုရတယ်။မွတ်စလင်အများစုနေထိုင်တဲ့ Bangladesh နိုင်ငံမှာအခုလိုစာရေးသူတွေကိုတိုက်ခိုက်တာမျိုးအများပြားရှိခဲ့ပြီးဒီတိုက်ခိုက်မှုဟာဘာသာရေးအစင်းရောက်တွေရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ကြကြောင်းစုံစမ်းစစ်ဆေးရာရှိတွေကပြောပါရခင်ဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာလက်ခီးတွေတွေကိုအစွဲဆောင်နိုင်သောအန်ကာဝတ်ဖျားချောင်းကြီးပါဝင်တဲ့ရှေးဟောင်းဖျားချောင်းတွေရှိတဲ့နေရာမှာကိုလုံးတီးချွတ်ဓာတ်ပုံရိုက်ကူးမှုနဲ့ဒီနှစ်အတွင်းမှာပဲကမ္ဘာလက်ခီးတွေအနည်းဆုံး5ဦးတို့ကိုဖမ်းဆီးပြီးတော့နေနှင်တန်းပေးခဲ့ရပါတယ်အန်ကာဝတ်ဘေးတုကာပန်းချံမှာအဝတ်အစားတွေချွတ်တာကိုကမ္ဘောဒီးယားအာဏာပိုင်တို့ကလုံးဝခွင့်ပြုထားတာမဟုတ်ပါဘူး။ရာစုနှစ်နဲ့ချီတက်တန်းရှိပြီးကုလပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရှေးဟောင်းအမွေအနှစ်စည်းရုံးဝင်ဖြစ်သတ်မှတ်ထားတဲ့အန်ကာဝတ်ဖျားချောင်းကြီးကိုပြီးခဲ့တဲ့နှစ်ကလူ2,000လာရောက်လဲပတ်ခဲ့ကြတာပါ။အန်ကာဝတ်ဖျားချောင်းတော်မှာအခုလိုနိုင်ငံသားတွေအဝတ်အစားတွေချွတ်ဓာတ်ပုံရိုက်ကြတဲ့ကိစ္စကိုကမ္ဘောဒီးယားပြည်သူတွေကိုစိတ်ဆိုးဒေါသထွက်စေပါတယ်။ဒီလအတွင်းမှာပဲအသက် 20 ကျော်အရွယ်တွေရှိကြပြီဖြစ်တဲ့လင်းစင်းနဲ့လက်စလီအဒမ်ဆိုတဲ့အမေရိကန်နိုင်ငံသားညီအမနှစ်ဦးကိုကမ္ဘောဒီးယားရှေးဟောင်းဖျားချောင်းဖရခန်းထဲမှာအဝတ်အစားတွေချို့အပြန်အလှန်ဓာတ်ပုံရိုက်နေကြတာကိုတွေ့ရှိပြီးအာဏာပိုင်တို့ကဖမ်းဆီးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်ကဒီညီအမနှစ်ဦးကိုတော့ထောင်ဒဏ် 6 လဆိုင်းငံ့ပစ်ဒဏ်ဒဏ်ငြိမ်းငွေဒေါ်လာ 250 တက်ပြီးပြည်နှင်ဒဏ်ပေးတဲ့အပြင်ကမ္ဘောဒီးယားနိုင်ငံကို၄နှစ်အတွင်းလာခွင့်မရှိဘူးလို့လည်းတရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းပြင်သစ်နိုင်ငံသား၃ဦးကိုအန်ကာဝတ်ဖျားချောင်းအတွင်ကိုလုံးတီးချွတ်ဓာတ်ပုံရိုက်မှုနဲ့ဖမ်းဆီးပြီးတော့ဌာနေပြန်ပို့ခဲ့ရပါတယ်။ ဆင်းရဲတဲ့ကမ္ဘောဒီးယားပြည်သူတွေအနေနဲ့ရှေးဟောင်းအန်ကာဝတ်ဖျားချောင်းကြီးကိုလာရောက်ဆူတောင်းဝတ်ပြုနိုင်ဖို့ငွေစုရတာကြောင့်အခုလိုကဘာလက်ခီးတွေတွေကအန်ကာဝတ်ဖျားချောင်းအပါအဝင်ရှေးဟောင်းချောင်းတော်တွေမှာအခုလိုပြုမှုကြတဲ့အပေါ်မှာနားမလည်နိုင်ဖြစ်ကြရတယ်လို့လည်းကမ္ဘောဒီးယားပြည်သူတို့ကပြောပါတယ်ရှင်
ကိုရပိုင်းတွေအတွင်းစီးနင်းတွေပြင်းထန်စွာကျခဲ့တာကြောင့်ရေခဲတောင်ပြိုပြီးပိတ်မိနေသူတွေဒဏ်ရာရသူတွေကိုကယ်တင်ဖို့အာဖဂန်နစ္စတန်အစိုးရဟာကြိုးပမ်းနေပါတယ်။အာဖဂန်မြို့တော်ကဘူးမြို့အရှေ့မြောက်မှာရှိတဲ့ပန်ချီရှီယာဒေသအတွင်းဒီရေခဲတောင်ပြိုကျမှုကြောင့်လူပေါင်း200ကျော်အထိသေဆုံးခဲ့နိုင်ပြီးအနည်းဆုံးလူ165ဦးလောက်သေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။စီးနင်းတွေကျခဲ့တဲ့တခြားဒေသတွေမှာလည်းလူတော်များများသေဆုံးခဲ့တယ်လို့သိရပါတယ်။စီးနင်းတွေထူထူထဲထဲကျနေတာကြောင့်ကားသွားလာလို့မရတဲ့ပန်ချီယာဒေသတွင်းကလူသူအယောက်ပေါက်နေတဲ့ဒေသတွေမှာရဟတ်ယာဉ်တွေနဲ့ဆေးတွေ၊ဆောင်တွေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုလိုက်လံပို့ဆောင်ပေးနေတယ်လို့အာဖဂန်နစ္စတန်မြို့သားကယ်ဆယ်ရေးအဖွဲ့လက်ထောက်အကြီးအကဲမိုဟာမက်အစ္စလမ်ဆီယတ်ကပြောပါရယ်အခုလိုစီးနင်းတွေထူထပ်စွာကျနေတာကြောင့်တေဆုံးသူအရေအတွက်များလာနိုင်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးဒါဟာနှစ်30အတွင်းအဆိုးရွားဆုံးစီးနင်းကျဆင်းမှုလည်းဖြစ်ပါရယ်အာဖဂန်နစ္စတန်နိုင်ငံသားတွေက6တွေ့အင်းမြတဲ့ဆောင်းရာသီဟာမိုးခေါင်နိုင်တယ်လို့ယူဆထားတာကြောင့်စိုးရိမ်ပူပန်မှုတွေရှိနေချိန်မှာပဲအခုလိုနှင်းမုန်တိုင်းကြောက်ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာဆေးချောက်ကိုတရားဝင်သုံးစွဲခွင့်ပေးတဲ့ဥပဒေတစ်ခုအသက်ဝင်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အများစုထောက်ခံခဲ့တဲ့ဒီဥပဒေဟာဗုဒ္ဓဟူးနေ့ညသကောင်ကျော်အပြီးကြာသပတေးနေ့ကစလို့အသက်ဝင်တာပါ။ဥပဒေအရအသက်22နှစ်ကနေအထက်ရွယ်ရောက်သူတိုင်းဟာဆေးချောက်အလေးချိန်56ဂရမ်အထိကိုယ်နဲ့တူထားခွင့်ရှိပြီးအိမ်ထဲမှာဆေးချောက်ပင်အနည်းငယ်လဲစိုက်နိုင်မှာဖြစ်ပါတယ်။အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဆေးချောက်ဝယ်ရာရောက်နာသုံးဆွဲတာတွေကိုဥပဒေကပိတ်ပင်ထားပါတယ်ရှင
်ဖွေးကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တန်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်စီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.poanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်အခုညနေခင်းစတိုက်ထုတ်လွှင့်ပေးမဲ့သတင်းဆောင်မတွေထဲမှာတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ကြောင်သားတချို့နဲ့လွှတ်တော်တွေ့ဆုံမှုအခြေအနေကိုမကြာခင်ပြောပြပေးမှာပါအခုရင်ဆုံးတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံပွဲကိုကြည့်ကြရအောင်ပါရှင်ပြည်ရဲမှာရှိနေကြတဲ့ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုထိုင်းမြန်မာနယ်စပ်တနင်္လာမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီတွေ့ဆုံမှုကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်ဖို့နဲ့နိုင်ငံရေးဆွေးနွေးဖို့မူပေါင်းရေးဆွဲရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်အခုတွေ့ဆုံပွဲကျင်းပခဲ့တဲ့ရည်ရွယ်ချက်နဲ့အခြေအနေကိုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးလျှောက်ပင်ခန်းကအခုလိုပြောပါတယ
်ရှမ်းပြည်မှာနေထိုင်တဲ့မြို့သားအလုံးတွေစီအောင်လူရည်သေးပါမတိကအဲအမန်နေကတော့နိုင်ငံရေးဆွေးနွေးဖို့မူပေါင်းစုပေါင်းရည်ရွယ်ဖို့အဲ့ဒီနှစ်ခုပဲရှိတယ်ရှမ်းတွေရည်ရွယ်တာကတော့ပထမပြည်လုံးစုမူအနေနဲ့သူတို့ရေးဆွဲထားမယ်ဟိုအဆွေးနွေးမှုပဲရှိတယ်ဆွေးနွေးဆိုတာဖိုက်ပေါင်းစုံဆွေးနွေးပြီးတော့ပြည်လိုလုံနိုင်တယ်ဆိုတဲ့ပြည်လိုရေးနိုင်တယ်ဆိုတဲ့အကြောင်းပဲ
ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးမှုပေါင်းရေးဆွဲဖို့ကိစ္စရကိုတော့လာမယ့်6လပတ်အစည်းအဝေးမှာရေးဆွဲသွားမယ်လို့လည်းဦးလျှောက်ပင်ခန်းကပြောပါတယ်ပြီးခဲ့တဲ့ပြည်ထောင်စုနေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွက်စိတ်ကနေမြန်မာအစိုးရနဲ့ငင်းချမ်းရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးထားတဲ့အပေါ်ဝေဖန်မှုတွေရှိနေတယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းသဘောတူမှတာလက်မှတ်ရေးထိုးသင့်နေဆိုပြီးအမြင်ရှိတယ်လို့ထွေဆုံဘွဲကိုတက်ရောက်ခဲ့သူကိုစလဲသူကပြောပါတယ်ရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးကိစ္စနဲ့ပတ်သက်ပြီးကွဲပြားနေတဲ့ရှမ်းဖွဲ့စည်းအတွင်းမတူညီတဲ့အမြင်သဘောထားနိုင်ငံရေးလမ်းစဉ်ကွဲလွဲချက်တွေလည်းရှိနေပါတယ်ဒါပေမဲ့လည်းရှမ်းပြည်သူတွေရဲ့ဖြစ်စီရှင်တဲ့ဆန္ဒအတိုင်းတူညီတဲ့ပုံရည်မှန်းချက်ကိုလက်သွဲလှုပ်ဆောင်ဖို့လိုတယ်လို့ကြားဖြူပါသည်ကောရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီတွဲပတ်သွင်းမှုစိုင်းမောင်တင်ကပြောပါတယ
်အခုသိနေတာကိုကျွန်တော်အားပေးတယ်ရှမ်းပြည်သူတွေရဲ့လိုအပ်ချက်ကိုဖြစ်ပေးချင်တယ်ဆိုတာရှမ်းပြည်သူတွေရဲ့ဆန္ဒကိုထောက်ထုတ်ပြီးတော့မှမတူညီတဲ့ဟာတွေကိုဈေးမှာခဏထားပြီးမှတူညီတဲ့ဟာတွေကိုကျွန်တော်ဘယ်လိုလက်တွဲပြီးသွားမလဲကျွန်တော်ပြောတာနှစ်ပါတီကိစ္စပဲမကဘူးဒီလက်နက်ကိုင်အဖွဲ့ကြီးကလည်းဂျိုင်းပါပဲ
လက်ရှိမှာတော့ရှမ်းပြည်နယ်ထဲမှာဆိုရင်ပြည်တွင်းနိုင်ငံရေးပါတီတွေဖြစ်တဲ့ SNLD ခေါ်ရှမ်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်နဲ့ကျားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီဆိုပြီးအဓိကကျတဲ့နိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ်။ဒီနိုင်ငံရေးပါတီနှစ်ခုလည်းပေါင်းစည်းနိုင်ရေးအတွက်ရှမ်းပြည်သူတွေကသွန်အားပေးနေခဲ့ပေမဲ့လည်း ပေါင်းစည်းနိုင်ခြင်းမရှိသေးပါဘူးအလားတူရှမ်းလက်နက်ကိုင်တပ်ဖွဲ့တွေထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဥလွယ်မောင်ဦးစီးတဲ့ပြည်သူ့စစ်တပ်ဖွဲ့ရဲ့ NDAAES မိုင်းလာတပ်ဖွဲ့အစရှိတဲ့လက်နက်ကိုင်တပ်ဖွဲ့တွေမတူကွဲပြားစွာရပ်တည်နေပါတယ်အခုလိုမတူညီတဲ့ရှမ်းဖွဲ့စည်းတွေကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်တွေ့ဆုံဆွေးနွေးကြတာဟာကောင်းတဲ့လက္ခဏာတစ်ခုလို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရှမ်းမျိုးသမီးဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဂျင်းဟမ်ဖာကအခုလိုပြောပါတယ်
ကျမတို့ရှမ်းပြည်တစ်ခုလုံးရဲ့ညီညွတ်ရေးကိုပေါ့နော်ကျမတို့လည်းပြောလိမ့်မယ်နာကမှာပို့ပြီးလောက်ဆောင်နိုင်တယ်လို့လက်ရှမ်းမျိုးခြေပြုတ်ဖွဲ့စီနေလည်းပြောရမယ်ဆိုရင်ကောင်းတဲ့လက္ခဏာလည်းပြောရမှာပေါ့နော
်လက်ရှိရှမ်းပြည်နယ်အတွင်းမှာမြမသမတော်နဲ့တိုင်းရင်သားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့တအန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲကိုရပ်တန့်ဖို့အမြင်ရှိတယ်လို့ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးလျှောက်ပိန်ခန်းကအခုလိုပြောပါတယ်
ชั้นเนี่ยอไผเลยอเมียนยาก็တော့ชั้นเนี่ยก็หมดสินเกในอตัวก็တော့ไอ้ที่ซิปอยก็ยัดตั้งที่ชินน่ะบ่
เฟเวอร์วาริล25เนี่ย28เยนี้ที่จิ้มมาแค่ได้ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုရှမ်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်သွန်းဦးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဦးစောတိုင်းမြင့်နဲ့ဦးအောင်မြင့်ခိုင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နိုင်ရကဒုတိယဗိုလ်ချုပ်ကြီးစေထင်ကောင်းပိုင်းရှမ်းပြည်သမတော်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်တို့တက်ရောက်ခဲ့တယ်လို့တခြားလူမှုဖွဲ့စည်းကပုတ်ကူတယ်လဲတက်ရောက်ခဲ့ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီကို2013ခုနှစ်မှာစတင်ဖွဲ့စည်းထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုပညာရေးဆိုင်ရာဆွေးနွေးမှုတွေဘက်ကိုအလှည့်ပေးပါရစေ။အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းလွှတ်တော်တွင်အတည်ပြုနိုင်ဖို့ကြံ့ကြာနေရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေဟာလွှတ်တော်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ပညာရေးဥပဒေပြင်ဆင်ချက်အတည်ပြုနိုင်ရေးကြံ့ကြာနေမှုကြောင့်တပိတ်ပြန်ဆဖို့ပြင်ဆင်ဆောင်ရွက်နေတဲ့အချိန်မှာအခုလိုကြောင်းသားခေါင်းဆောင်တွေလွှတ်တော်ကိုတွားရောက်ခဲ့ကြတာပါစုံစမ်းမေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကပြောပြပေးပါမယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းအတည်ပြုနိုင်ရေးကြံ့ကြာနေတဲ့ကိစ္စနဲ့ပတ်သက်လို့လွှတ်တော်အတွင်းလှုပ်ထုံးလုပ်နည်းတွေကိုလေ့လာနိုင်ဖို့အတွက်မန္တလေးမြို့ကနေရန်ကုန်အထိခရီးရှည်ချီတဲ့တပိတ်မှောက်နေတဲ့စစ်ကြောင်းကကြောင်းသားတွေကစတင်ကမ်းလှမ်းခဲ့တာလို့ဆိုပါရယ်ကမ်းလှမ်းစဉ်ကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်မောင်ကြီးကနေတဆင့်ကမ်းလှမ်းခဲ့ပြီးတဲ့နောက်ပြည်သူ့လွှတ်တော်နိုင်ရကဦးရွှေမန်းနဲ့တွေ့ဆုံမယ်ဆိုပြီးပြောဆိုခဲ့ကြတာလို့ဆိုပါရယ်ဒီကနေ့တွေ့ဆုံစဉ်မှာတော့ဦးရွှေမန်းကမအားလို့မတွေ့ဆုံနိုင်ခဲ့ကြောင်းပြန်လည်ပြောဆိုခဲ့တယ်ဆိုပြီးပင်မသပိတ်စစ်ကြောင်းကတာဝန်ခံကိုတီဟဝင်းတင်ကဆိုပါရယ
်ဦးရွှေမန်းနဲ့ကျွန်တော်တို့တွေ့ဖို့စာပြီးတော့စီစဉ်လာတယ်ဦးရွှေမန်းကကျွန်တော်တို့ဒီကျောင်းသားတွေရောက်လာတဲ့အနေအထားမျိုးမှာသူမအားဘူးဆိုတဲ့ပုံစံပြောတယ်ပထမသူကိုယ်တိုင်စီစဉ်လာပြီးတော့ကတော့ကျွန်တော်တို့ဒီကိုစီစဉ်လာပြီးတော့မှသူကိုယ်တိုင်ကတိပေးပြီးတော့မှတွေ့နေကတိပေးပြီးတော့မှရောက်လာတဲ့အချိန်မှာဒါအောက်ဆိုတဲ့ပုံစံပြောတယ်ပြီးတော့ဥပဒေချမ်းကော်မတီနဲ့ပဲတွေ့ပါဆိုပြီးတော့ပြောတယ်ဟိုဒါပေါ့နော်အစိုးရအဖွဲ့ကဟိုအကြီးပိုင်းဆက်တော်ရဲ့ဒီနာယကကြီးတယောက်ကနေပြီးတော့ပြေးထားတဲ့ကတိလွယ်လွယ်ကူကူဖြတ်သွားတော့စိတ်မကောင်းတော့ဖြစ်ကြတော့ကောင်းတယ်ပဲ
ပြည်ရဲ့ရက်ကတော့ကျောင်းသားတွေပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးရေးကနေတင်ပြထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှကြားနာဖို့အတွက်မတ်လ9ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ကျောင်းသားတွေကတော့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှအတည်ပြုပေးဖို့အတွက်တောင်းဆိုထားတာပါ။ဒီအခြေအနေတွေအတွင်းကြံ့ကြာမှုတွေရှိနေတာကြောင့်ဆိုပြီးကျောင်းသားတွေကလွတ်တော်တွင်ကလုံထုံးလုံဒီအစစ်စစ်အခြေအနေတွေကိုလေ့လာဖို့အတွက်စတင်ကမ်းလှမ်းခဲ့တာဖြစ်တယ်ဆိုပြီးကိုတီဟဝင်းတင်ကဆိုပါတယ
်အဓိကကကျွန်တော်တို့ကအဲ့ဒါကိုဘာလို့တောင်းတာလဲဆိုတော့ဒီဥပဒေမူကြမ်းကိုဒီလောက်ကြာနေအောင်ဘာဖြစ်တာတော့ဒီဥပဒေမူကြမ်းရဲ့ process ကဘယ်လိုရှိလဲဆိုတာကျွန်တော်တို့ကဒီလွတ်တော်ကိုကျွန်တော်တို့ကြည့်မှလားကျွန်တော်တို့သိနိုင်မယ်ပေါ့နော်ဒီမှာဆိုရတဲ့အတွက်ဟုတ်ပြီဟုတ်ပြီကျွန်တော်တို့အနေနဲ့ဘာကြောင့်ဒီလောက်ကြာလဲဆိုတာကျွန်တော်တို့သိဖို့အတွက်ကျွန်တော်တို့ကစာပြီးတော့ကမ်းလှမ်းတာမှာ
ပြည်တော်စုလွတ်တော်ရုံးကသတင်းထုတ်ပြန်ချက်မှာတော့တပိတ်စစ်ကြောင်းကကျောင်းသားတွေကိုပြည်သူ့လွတ်တော်မူကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်ကဦးဆောင်ပြီးလက်ခံတွေ့ဆုံခဲ့ကြောင်းဥပဒေပြုရေးနဲ့လုံထုံးလုံနည်းတွေကိုရှင်းပြပေးခဲ့ကြောင်းရေးသားထားပါတယ်။ကျောင်းသားတွေဘက်ကတော့သူတို့ရဲ့လေ့လာတွေ့ရှိချက်ရရှိချက်တွေကိုမကြာခင်မှာသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလမှာလုတ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေတပိတ်မှောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာခရီးရှည်ချီတက်မှုကိုစတင်တော့မှာဖြစ်ကြောင်းကျောင်းသားတွေကပြောဆိုခဲ့ကြမှာတော့နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်အနေနဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့အတွက်အပြန်အလှန်တဝင်လှော်တွေပေးခဲ့ပါတယ်။ဒ Dinao Maro, Jana Lo Shamuri, a Shay Yalabi, Kayishi Chitam Muri, Takto the Choga, Jana Riga, Amyota Pinay Ubrigo, Sanchin, Kangwa Muri, Nangan Tawama, Pipo Lage Bidena, Soya, Loto, Jana Comedy, and an Ialo Corre, Pinay Koya Tsubambi, Sunday Loka, Amyota Pinay Ubrigo, Pinsenja Mujango, Yiswegera Pipare. Digane Mabe, Jose Tanda Bawi, Mune the Choga, Lama Borine, Johnny Maro, Jana the Big Dugo, Tampian the Papal Zam Mune, Democracy Shinda Edrasuga, Nangan or Dinye Eja Mugu, Lulajang, Sanatopo Borigo, Pika and Pio Party with Yaga Pilo Kere, so be Jana Riga Subarish.
ရရှိမြတ်ခင်ဗျာမြန်မာနိုင်ငံရဲ့လောကလာစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှာရှိနေတဲ့ဆူရမကြခင်ကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြပါရယ်မြန်မာနိုင်ငံမှာဆူရရှင်လေအခုဆိုရင်ဒီလောကလာစာတုံးမြင့်ရဲ့အတွက်လုဒမဆနာပြမှုတွေရှိနေလို့ပဲလွတ်တော်အတွင်းမှာဆိုရင်လေအခြေခံလောကကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါရယ်ဒါကြောင့်မလို့အခုသတင်းပတ်စနေနေ့ညပိုင်းတဲလ ူတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့စူးနေလို့ရဲမြင်မြန်လို့ရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်စူးနေမြင်မြန်ကြမယ်သတော်ရှင်တွေကိုကြိုဆိုပါရစေ။
ဖူယိုအမေရိကန်တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။အခုဒေတာတွင်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။လာအိုနိုင်ငံတဲ့စီးဆင်းလာတဲ့မဲကောင်မြေဝမ်းပေါ်မှာရေကာတာတိဆောက်ရေးကိုဒေတာကန်တငါတွေသာမကနိုင်ငံတကာကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေရောအိန္ဒိယနိုင်ငံတွေကပါကန့်ကွက်နေကြပါတယ်။ဘာကြောင့်ကန့်ကွက်နေကြသလဲဆိုတာကိုအဲ့ဒီဒေတာမှာကိုယ်တိုင်သွားရောက်လေ့လာသတင်းယူခဲ့တဲ့ VOA သတင်းတောက်စေမွန်နီရဲ့သတင်းလွှာကိုနန်းလောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။တွန်တာယာရုမီတာစုကဆက်လက်အင်္ဂါလိုက်ရင်ဝမ်းစာရေးဖြည့်ရှင်နေရတာပါ။လောက်စ်နဲ့ကမ္ဘောဒီးယားနိုင်ငံနယ်စပ်နာကမြစ်တွေထဲနေထိုင်နေကြတဲ့လင်းပိုင်တွေကိုလှကြည့်တဲ့ကမ္ဘာလက်ခီးသွားတွေကိုပို့ပေးရင်ကလောက်ကို25ဒေါ်လာလောက်ပုံမှန်ဝင်ငွေရနေတာပါဒီလိုအလဲပတ်လာသူတွေမရှိရင်တော့လောက်စ်ဆလီမောင်းသမားတွေအတွက်တော့ဒီဒေသမှာပဲငါရှာရင်မိသားစုကိုရှာဖွေချွေးမေးရပါတယ်ဒါပေမဲ့ကလေးလေးယောက်အဖေစွန်တာယာကတော့သူတို့နဲ့1ကီလိုမီတာလောက်သာဝေးတဲ့နေရာမှာလောက်စ်အစိုးရကရေအားလျက်စစ်ထုတ်လို့မဲ့ဒွန်ဆဟောင်ရေကာတာတိဆောက်ဖို့စီစဉ်နေတဲ့အတွက်ဝမ်းစာရေးအခက်အခဲတွေရှိလာနိုင်တယ်လို့သူကပြောပါတယ
်ကမဟုတ်ခဲ့ကန်ဖော်ပါခတ်ဝါစီကထုတ်က
ရေကာတာဆောင်ရင်တော့ဘာလောက်ကင်စားရမလဲမသိပါဘူးဗျာအစိုးရကကျွန်တော်ကိုအလုပ်ပေးမလားဆိုတာတော့စောင့်ကြည့်ရမှာပေါ့ဒီရေကာတာကြီးကိုကြိုက်မကြိုက်ကတော့ကျွန်တော်မပြောနိုင်တယ်လို့အစိုးရကလည်းမလုပ်အောင်တားလို့မရဘူးလေ
လောက်စ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်ချက်အရမီဂါဝတ်260ထုတ်လုပ်နိုင်မဲ့ဒီရေအားလျက်စစ်ရေကာတာကိုတည်ဆောက်ဖို့စီစဉ်ရတာဖြစ်ပြီးဒီကနေထိုင်းနိုင်ငံလိုအိန္ဒိချင်းနိုင်ငံတွေကိုလျက်စစ်တအားရောင်းချနိုင်လိမ့်မယ်လို့လောက်စ်အစိုးရကပြောပါရယ်ဒီရေကာတာတည်ဆောက်ရေးကိုဒေသတွင်းကစွန်တာယာလိုငါဖန်သမားတွေသာမကအစိုးရအရာရှိတွေရောမဲခေါင်မြေဝံအချက်ဖက်ကကမ္ဘောဒီးယားနဲ့မြောက်ဖက်ကဗီယက်နမ်နိုင်ငံတွေကအရက်ဖက်အဖွဲ့အစည်းတွေလူမှုအတိုင်းဝိုင်းတွေကြားမှာပါစိုးရိမ်ပူပန်မှုတွေတိုးလာနေပါတယ်မဲခေါင်မြစ်ထဲကငါးတွေနဲ့တဘာဝအရင်အမြစ်တွေအပေါ်အတိကမိခိုးနေရတဲ့ထိုင်းနိုင်ငံထဲကမဲခေါင်မြေဝံတစ်လျှောက်နေထိုင်နေကြသူတွေရဲ့စာဝတ်နေရေးတွေခက်ခဲလာနိုင်တယ်လို့လည်းပြောနေကြတာပါချင်းမိုင်မြို့က Living River CM Association ရဲ့အကြီးအကဲ Poraphong Phomom ကဒေတာခန်းတွေနဲ့အတူအလုပ်လုပ်နေတာပ
ါ Yeah in Thailand we have eight province that located along the Mekong rivers and local people that have been living
in ထိုင်းနိုင်ငံထဲမှာမဲခေါင်မြစ်ပေါ်မှာခေတ်ဆက်ဆက်မိခိုနေရတဲ့မြို့နယ်ပေါင်း10ခုရှိပါတယ်။အဓိကအားဖြင့်တော့ဗျာငါးဖမ်းလုပ်ငန်းရဲ့မြစ်ကမ်းပေါ်မှာတည်ဆောက်တဲ့ပန်းဥယျာဉ်လုပ်ငန်းနဲ့တိမ်ပို့ဆောင်ရေးလုပ်ငန်းတွေပေါ့ဗျာ
။ဒေါက်တာဟောင်းရေကာတာကတော့မဲခေါင်မြစ်ကြီးရဲ့အဓိကအရေးကြီးဆုံးအပိုင်းကိုပိတ်ဆို့သွားမှာပါ။ကျွမ်းကျင်သူတွေအဆိုအရတော့ငါးတွေကဒီမြစ်ထဲမှာတစ်နှစ်ပတ်လုံးရွှေ့ပြောင်းနေထိုင်ကြရတယ်လို့ဆိုပါတယ်။ပတ်စေးမှာဒီဇင်မာလာရုံးကလုတ်တဲ့ညီလာခံတစ်ခုမှာလောက်စ်ဗီယက်နမ်နိုင်ငံမြစ်ဝမ်းကွန်ရက်အဖွဲ့ကကိုစလဲဒွန်းသိန်းကရေကာတာတိဆောက်မဲ့စီမံကိန်းကိုရပ်တန့်ဖို့တောင်းဆိုလိုက်ပါတယ
်မြေခေါင်မြစ်ပေါ်တိဆောက်မဲ့ဒွန်းဆဟောင်းရေကာတာကိုချက်ချင်းရပ်ဆိုင်ဖို့ကျမတို့ကတောင်းဆိုလိုက်ပါတယ်မ
ဲကောင်မြင့်နဲ့သူ့အပေါ်မှီခိုနေရတဲ့ပြည်သူပြည်သားတွေရဲ့အကျိုးစီးပွားအတွက်ကိုလည်းလိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ကြဖို့ဗီယက်နမ်၊ထိုင်းနဲ့ကမ္ဘောဒီးယားအစိုးရကိုလည်းတိုက်တွန်းလိုက်ပါတယ်
မေခေါမြေဝန်ကော်မရှင်လိုပဲကျွန်တော်တို့ကလည်းအကျိုးများပြီးထိခိုက်မှုအ ਨੇ ဆုံးစီမံကိန်းတွေကိုလက်ခံချင်တာပါလို့ကမ္ဘောဒီးယားအမျိုးသားအဆင့်မေခေါကော်မတီကအထွေထွေအသွင်ရေးမှူးခိုးလ်ဗတ်တနာကလည်းရေကတာနဲ့ပတ်သက်တဲ့သူတို့ရဲ့စိုးရိမ်မှုကိုထုတ်ပြောသွားတာပါရေကတာတိဆောက်ရေးစီမံကိန်း Mega First Malaysia ကပညာရှင်တယောက်ကတော့ဒီရေကတာဟာမေခေါမြေအပေါ်တည်ရှိနေတဲ့နိုင်ငံတွေကိုတိတာထင်ရှားတဲ့စိုးကြိုးတက်ရောက်မှုရှိမှာမဟုတ်တဲ့အတွက်စိုးရိမ်စရာမလိုဘူးလို့ပြောပါတယ်ကုမ္ပဏီရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအရာရှိပီတာဟော့ကင်းစ်ကအခုလိုပြောပါရယ
် warranted they're not real and the reason is that this project in the scale of the hydropower development in this basin Mekong basin this project is tiny
ဆိုမူကကြိုးကြောင်းခိုင်လုံမှုမရှိပါဘူးဒီစီမံကိန်းလောက်ရတာကလည်းမဲခေါင်မြဝန်ဒေသမှာရေအားလက်စစ်ထုတ်လုပ်ဖို့ဖြစ်ပြီးဒါကအသေးစားစီမံကိန်းလေးပါတကယ်သေးသေးလေးပါတရုတ်နဲ့လာအိုနိုင်ငံထပ်ပိုင်းကရေကာတာတွေနဲ့ဆိုင်ရင်တိတ်ကိုသေးပါတယ်
လောက်ဆိုရာကတော့ရေကတာစီမံကိန်းကိုဆက်လုပ်သွားမယ်လို့ဆိုပါရယ်လောက်ဆွမ်းအင်းရဲ့စီမံရေးရာဌာနအကြီးအကဲဒေါဗွန်ဖိုနကက်ကအခုလိုပြောပါရယ
် we have a lot of information we have a lot of data
ကျွန်တော်တို့ကသတင်းအချက်အလက်အစုံရတာပြပါပြီငါးတွေပြောင်းရွှေ့ကျစားရေးအတွက်မြစ်အောက်ပိုင်းကိုရောအထက်ပိုင်းကိုပါထိခိုက်မှုအနည်းဆုံးနည်းတွေနဲ့လုတ်ကင်သွားမှာပါ
ဒါပေမဲ့လည်းလောက်စ်နိုင်ငံသားမော်တော်အငားလိုက်တဲ့ဆွန်တာယာကတော့မြစ်ထဲကငားတွေကိုဖမ်းပြီးမိသားစုဝိုင်းရေးဖြည့်ရှင်ရင်လင်းပိုင်တွေလာကြည့်ကြမယ်ဧည့်သည်တွေကိုတော့လိုက်ပို့ချင်တယ်လို့ပြောပါရရှင
်ဒေတာတွေမဲခေါင်မြဝမ်းမှာရေကာတာတွေတိစောက်ကြမယ်အရေးတဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ပူပန်မှုတွေကန့်ကွက်စန္ဒပြမှုတွေအကြောင်းနှမ်းလောင်ပြောပြသွားခဲ့တာပါအခုကျမတို့အတန်လှနေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆောင်လေအမေရိကန်တခွင်နဲ့တိုက်ပန်တဲ့နှီးပညာစတဲ့သတင်းဘတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။ပထမပိုင်းနာရီဝက်မှာလိုင်းလက်မီတာ190လိုင်းဒိုမီတာ24တို့အပြင်လိုင်းဒိုမီတာ25 31 51တို့မှာအစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါတယ်။အခုနားဆင်နေကြတဲ့တောက်ကြနေညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးပါမယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ရုရှားထောက်ခံပေးထားတဲ့ယူကရိန်းခွက်တရေးသမားတွေအနေနဲ့အခုလအစောပိုင်းကသဘောတူညီမှုရထားတဲ့ပြစ်ခတ်ရစဲသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းစာမျက်နှာမှာညနေစာမှာလက်နက်ကြီးတွေပြန်လည်ချထားသွားဖို့တူတက်ဖွဲ့ဟာအစဉ်သင်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်ဘယ်ချိန်မှာပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်မှုအစဉ်သင်မယ်လို့သမ္မတပိုရိုရှန်ကတောက်ကြနေဒီကနေ့မှာပြောဆိုလိုက်ပါရယ်အီရတ်မှာရှိတဲ့ Islamic စစ်တပ်က ISD ရဲ့အဆောက်အုံတွေကို American တို့ကလေကြောင်းကနေတိုက်ခိုက်တဲ့ဗီဒီယိုကို American ကာကွယ်ရေးဝန်ကြီးဌာနကကြာလာပြီးနေ့မနေ့ကထုတ်ပြန်လိုက်ပါရယ်အခုတိုက်ခိုက်မှုပါဆိုရင်အီရတ်နဲ့ Syria နိုင်ငံတွေမှာချင်းချောက်နေတဲ့IS Islamic စစ်သွေးကြတွေကိုအမိဖြတ်ချိန်မုံဖို့ American နဲ့အနောက်အင်အားကြီးနိုင်ငံတွေဆင်နွှဲနေတဲ့ Inherent Resolve လို့အမည်ပေးထားတဲ့စစ်စင်ရေးတစ်စိတ်တစ်ပိုင်းပဲဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။တစားကန်တွေကိုကောင်းပြတ်တတ်တဲ့ဗီဒီယိုတွေတော်များများမှတွေ့နေရတဲ့ IS စစ်သွေးကြအဖွဲ့ကမျက်နှာဖုံးဆွတ်ထားသူဘယ်သူဖြစ်တယ်ဆိုတာကိုအကြမ်းဖက်တည်ထားပြီလို့သတင်းမီဒီယာတွေကပြောနေပေမဲ့လူညုံရေးပိုင်းဆိုင်ရာသတင်းရင်းမြစ်တွေကတော့ဒီသတင်းဟာမှန်ကန်မှုသိမ့်မရှိနိုင်ဘူးလို့ဆိုပါရယ်။အရရှိရှိအင်္ဂလိပ်စကားကိုလန်ဒန်မှာလေဒါနဲ့ပြောတဲ့ဂျီဟာဒီဂျွန်လို့နာမည်ပေးထားတဲ့အဲ့ဒီမျက်နှာဖုံးစွတ်လူဟာမိုဟာမက်အမ်ဝါဇီဖြစ်တယ်လို့ယုံကြည်ရကြောင်းအမ်ဝါဇီရဲ့တငယ်ချင်းတွေကိုကိုကာပီသတင်းတွေကပြောပါရယ်တင်းကျပ်တဲ့ဘာသာရေးအယူဆအကြောင်းစန့်ကျင်ရေးသားတဲ့ American blogger တဦးဘင်္ဂလားဒေ့ရှ်မြို့တော်မှာတေလောက်တဲ့အထိတိုက်ခိုက်ခံခဲ့ရပါရယ်ဒါကာတက်တူမှာကျင်းပတဲ့စာပေပွဲတော်ကနေပြန်အလာအဗီဂျစ်ရိုင်းရဲ့သူစနီးတို့ကိုဂျာလာဘရီနေနှောင်းပိုင်းမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါရယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါ။ဒီညနေရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေသလိုဒီအစီအစဉ်တွေကိုမြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့送ကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.